အခုလိုမျိုးကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအရေးဆွေးနွေးကြတာနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတချို့ကတော့မျှော်လင့်ချက်သိမ့်မထားဘူးလို့ပြောဆိုကြပါတယ်။နယူးယောက်မြို့ကမြန်မာရေးလှုပ်ရှားသူဦးမိုးချန်းကိုဆက်သွယ်မေးမြန်းရမှာသူကအခုလိုပြောဆိုလိုက်တာပါ။နယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအတွင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်နိုလင်းဟေဇာကတောက်ကြနေ့အစီရင်ခံစာတင်သွင်းတာပါ။ဒီဆွေးနွေးပွဲကနေအများမျှော်လင့်ထားသလိုရလကောင်းနေထွက်လာမယ်မမြင်မိဘူးလို့ဦးမိုးကျန်းကသုံးသပ်ပါတယ
်ဒီနေ့ဒီချိန်မှာတော့ तू ဟလာအခွင့်ရေးပေးလို့စူးစားခြင်းနဲ့ဆိုလို့ရှင်တော့သူ့သဘောပေါ့ဗျာဒါပေမဲ့အဲကျွန်တော်တို့တွေအနေနဲ့တော့တိတ်မြတ်မြတ်ဆဆညှို့လင်းလို့ရမယ်မထင်ဘူးအဓိကကတော့သူ့ရဲ့စွမ်းဆောင်ရည်အားနည်းတဲ့ကြောင့်ရဲလို့တော့မဟုတ်ဘူးပေါ့နော်အဓိကကမအားလကိုနိုင်ကိုကဟလာဒီလိုအာနာပါဝါမျိုးကိုမမောတဲ့အတွက်ကြောင့်ဒီလိုမျိုးလှုပ်ဆောင်တာပဲဖြစ်တယ်ဆိုတော့ကျွန်တော်တို့ဘက်ကဒီထက်ပိုပြီးမြေပြင်မှာပေါ့နော်အသာစီးမရမချင်းတော့သူ့ဘက်ကရှော့မဲ့အနေထားမှာတော့မရှိသေးဘူးလို့တော့ကျွန်တော်တို့အဲ့လိုပဲမြင်တယ်ဗ
ျလုံညိုကြီးကောင်စီတကပိတ်အစည်းအဝေးဖြစ်တာကြောင့်ဘယ်လိုအကြောင်းအရာတွေကို Miss Heza ကတင်ပြဆွေးနွေးသလဲဆိုတာမသိရသေးပါဘူးဦးမိုးကျန်းကတော့အခုလိုခံမှန်သုံးသပ်ပါတယ
်တေချာတာကတော့အခုနိုင်ငံရေးကိစ္စကတော့ထိတ်ဆုံးအောင်ပါမှာပေါ့ဗျာနံပါတ်2ကတော့ဒေါ်အောင်ဆန်းစုကြည်အပါဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့အတွက်ဆိုတဲ့ကိစ္စလဲပါမယ်လို့တော့ကျွန်တော်အနေနဲ့ယူဆရတယ်ပေါ့နော်အဲသူလည်းဒေါံဆတ်စုကြည်နဲ့တွေ့ဖို့အတွက်ကိုအဲတင်ပြတာပဲလေအဲဟိုဘက်ကပေးမှမတွေ့ပဲအဲ့ဒီမှာဟိုအဓိကကဟိုမှာပြည်တွင်းစစ်ဖြစ်နေတဲ့အချိန်ကျတော့ဒုက္ခသည်တွေကအများကြီးပဲလေနော်တန်းနဲ့ချီနေတဲ့အချိန်မှာ humanitarian ပေါ့နော်အဲ့ဒီလူမှုထောက်ပံ့ရေးကိစ္စတွေလည်းပါမယ်လို့တော့သုံးသပ်မိပါတယ
်ဆိုတော့နိုလီဟေးစာရဲ့တင်ပြချက်ပေါ်မှာလုံခြုံရေးကောင်စီအနေနဲ့ပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြင်းထန်တဲ့ကြီးညာချက်ထုတ်တာတို့တခုခုဆုံးဖြတ်တာတို့ဖြစ်လာနိုင်လားခင်ဗျအ
လုံးကျော်ကြီးကောင်စီနေနဲ့တော့တခုခုဆုံးဖြတ်ဖို့အတွက်ကတော့ဟိုဒီဖြစ်နိုင်မယ်လို့တော့မထင်ဘူးဒါပေမဲ့ဒီကြီးညာချက်တခုတစုံတစ်ခုကတော့မျှော်လင့်လို့ရတာပေါ့နော်ကြီးညာချက်လောက်နဲ့တော့ပြီးကောင်းလဲပြီးသွားနိုင်တယ်ပေါ့နော်ကြီးညာချက်ဆိုတာကလည်းပဲအခုမှထုတ်တာလည်းမဟုတ်ဘူးဒီမတိုင်ခင်လည်းထုတ်ဖူးနေတာပဲအဲကြီးညာချက်လောက်နဲ့တင်ပဲဆိုတော့ဘာမှလည်းသိမြင်များဆဆလုံးလို့မရဘူးပေါ့နော်ဒီနေ့ဒီအချိန်မှာလုံခြုံရေးကောင်စီမှရှိနေတဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတဲမှာအလားအတိကြတဲ့အတိုင်းပဲရုရှားသမ္မတပူတင်နဲ့မင်းအောင်နိုင်နဲ့ကမကြသေးခင်ကမှတွေ့ထားကြတာလေနော်တခုခုပြင်းပြင်းထန်ဆုံးဖြတ်ဖို့အတွက်တခြားနိုင်ငံတွေကတင်ပြရင်တော့မှသူကဗီဒီယိုသုံးပြီးတော့ပယ်ပယ်မှာပဲလေနော်အဲ့ဒီပုံမှာမူတည်ပြီးတော့မှကျွန်တော်လည်းအဲတိတ်မမျှော်လင့်ပါဘူ
းနိုလင်းဟီဇာဟာအခုအစီရင်ခံစာမတင်သွင်းခင်မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးဘုံမူကြီးမင်းအွန်လိုင်းနဲ့တွေ့ဆုံခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရခဲ့ပါဘူးခင်ဗျာ